Yangon Myo ma CDM lo sha mu ma pa win ne so ya wanan ni go di kini ni jin pi aim paw ga ni sin khan ga ba de nya de chou ma le a che ni ati cha ma ti ya de paw kwe mu de phit paw ga ba de di cha de ma be siyana de mu san chin yi san na pya pwe de ga lo set shi ni se ba Yangon ga la de di tin a pi a song go lo ma su mon ga tin pya pi ba ma khanya
February လ၁ရက်နေ့ကနေစပြီးတော့အရက်သားအစိုးရခေါင်းဆောင်တွေကိုဖယ်ရှားပြီးစစ်တပ်ကနေအာဏာသိမ်းလိုက်တာနှစ်လကျော်လာချိန်အထိနိုင်ငံတော်နေရာအနှံ့မှာတော့အာဏာရှင်စန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့လူလူကဆောင်ရွက်နေကြပါတယ်။လူငယ်တွေလမ်းပေါ်ထွက်ပြီးတော့ဆန္ဒပြတာစစ်တပ်ပိုင်းနဲ့စီးပွားရေးထုတ်ကုန်တွေကိုအသုံးမပြုတာဝန်ထမ်းတွေအလုံးမစင်မဲ့အနုနီးနဲ့အာဏာရှင်ကိုဖိဆန္ဒစသည်ဖြင့်နီလန်းပေါင်းစုံတုံးပြီးတော့ဆန့်ကျင်ကန့်ကွက်နေကြတာပါ။ဒီလိုမျိုးကန့်ကွက်ဆန္ဒပြနေတဲ့သူတွေကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကအကြမ်းဖက်နှိမ်နှင်းနေဆဲဖြစ်ပြီးဒီကနေ့မှလည်းတာမွေအလုသမားဆေးရုံက CDM လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုဝန်ထမ်းအင်အားကနေဆင်ခိုင်းခဲ့ပါတယ်။အချိန်မပေးဘဲနဲ့နေ့လယ်တနာရီမှအပိသက်ဆင်းပေးရမယ်လို့ပြောတာကြောင့်အခက်အခဲရှိနေတဲ့ဝန်ထမ်းတွေကိုပြည်သူအချင်းချင်းကူညီပေးကြတဲ့အခြေအနေကိုတော့ကိုယ်တိုင်ကူညီဆောင်ရွက်ပေးနေသူတူက VOA ကိုပြောပြပါတယ
်။ CDM လှုပ်တဲ့ဝန်ထမ်းကတော့ဟုတ်တယ်ဝင်းဝင်းခက်လို့ရှိပါလေဗျမနက်ကကျွန်တော်ကိုယ်တိုင်နဲ့10နာရီဝင်းဝင်းလောက်နဲ့စပြီးတော့လှုပ်ရှားပါလေဗျလှုပ်ရှားပြီးတော့ကျွန်တော်တို့အခုပေါ့နော်ဝန်ထမ်းတွေတော့ဒီလောက်မှသိအောင်နေပြီးတော့ဒီကျန်းကျန်းနဲ့နေနေကျန်းကျန်းနဲ့ပဲထောက်ခွာသွားကြအားလုံးအခုတော့သူတို့ဟိုသွားမဲ့ဌာနေရောက်ပြီပေါ့နော်ဒါနဲ့ဌာနေမှာတော့လောလောဆယ်နေဖို့ထိုင်ဖို့အခက်အခဲလေးတွေဖြစ်နေကြအဲ့ဒါလေးတွေကိုဆက်လက်ပြီးတော့ကျွန်တော်ကိုယ်ကြီးလှုပ်ဆောင်ပေးနေတဲ့အချိန်ကြီးပေါ့နော်အခုချိန်ကြီးပေါ့ဟုတ်ကဲ့ဗျာကျွန်တော်တော့အဲ့မှာ supportive တက်လိုက်နိုင်ဒီကောင်မောင်မားရင်းနဲ့လည်းမချိတ်တလီလုပ်ရလေးပဲရှိပါကြ
။စေုပ်ချုပ်ရေးကောင်စီအနေနဲ့ CDM ဝန်ထမ်းတွေကိုအစိုးရအင်အားတွေကနေဆင်ခိုင်းတာဖမ်းဆီးအရေးယူတာတွေနဲ့တာဝန်ကနေရက်စဲပလိုက်တဲ့အထိလှုပ်ဆောင်တာတွေရှိလာနေပေမဲ့စားတောက်နေထိုင်ရေးအခက်အခဲတွေရှိနေတဲ့ခြားကနေအလုံမစင်းမဲ့အာဏာဖီဆန်နေကြတဲ့နီလန်နဲ့စေုပ်ချုပ်ရေးကိုဆန့်ကျင်နေကြတာပါ။ဒီကနေ့မနက်စောပိုင်းမှာလဲလှိုင်တာယာမြို့နယ်စက်မှုဆုံးနှစ်မှာရှိတဲ့အထည်ချုပ်ဆက်ယုံမီးလောင်ခဲ့ပြီးတော့မီးလောင်ရတဲ့အကြောင်းရင်းကိုတော့အသေးချာမသိရသေးပါဘူး။နေ့လယ်ပိုင်းအချိန်မှာလဲရန်ကုန်မြို့တွေကနေရာတချို့မှာပောက်ကွဲမှုဖြစ်စဉ်တွေရှိခဲ့ပါတယ်။စမ်းကြောင်းမြို့နယ်ဘားကရာလမ်းပေါ်ကအထွေထွေအုပ်ချုပ်ရေးယုံအရှိမလဲပောက်ကွဲမှုဖြစ်ခဲ့ပြီးတော့လူထိခိုက်မှုတော့မရှိဘူးလို့အဲ့ဒီနားမှာနေထိုင်တဲ့ဒေသခံတဦးက VOA ကိုပြောပါတယ်
။အချိန်လေးကတော့မနက်ကဟိုဟာလေးတို့အတန်ဘုံဟိုကြည့်သွားဗျာဟုတ်ကဲ့တံမုံပေါက်တာဗျဟုတ်မရှိပါဘူးဗျာဘာမှမရှိပါဘူးဟုတ်တံမုံပါဗျာ
ဆန္ဒပြတဲ့သူတွေကိုစစ်ကောင်စီလက်အောက်ခံစစ်တပ်နဲ့ရဲတွေဘက်ကအကြမ်းဖက်ပစ်ခတ်လက်နက်ကိုင်ချင်းချောက်တာတွေရှိခဲ့လို့တေဆုံးသူဒဏ်ရာရသူတွေနဲ့ဖမ်းဆီးခံရသူတွေများလာတဲ့နောက်မှာတော့ဆန္ဒပြလူငယ်တွေကလက်နက်ကိုင်တွေနဲ့ထိတ်တိုက်မတွေ့တော့ဘဲရတဲ့နည်းနဲ့အာဏာရှင်ကိုဆက်ပြီးဆန့်ကျင်နေကြပါတယ်ဒီကနေ့မှလည်းရန်ကုန်မြို့ရဲ့နေရာတချို့မှာတော့လူငယ်တွေကသွေးမတိတ်ဆေးတပိတ်ကိုဆက်ပြီးဆင်နွှဲကြသလိုမကြခင်ကြားရောက်လာတော့မဲ့တကြံနှစ်တစ်ကူပွဲတော်ကိုပြည်သူတွေမဆင်နွှဲကြဖို့နဲ့တကြံကာလမှာအင်ဂျင်မထွက်ပဲအာနာရှင်တော်လိုင်းရဲ့တပိတ်ပြုတ်လို့ဖို့ကိုတောင်းဆိုနေပါတယ်။အဲ့ဒါအပြင်တရုတ်အလံနဲ့တရုတ်နိုင်ငံထုတ်ပစ္စည်းတချို့ကိုလည်းမီးရှို့ဖျက်ဆီးတဲ့ကမ်ပိန်းကိုလုပ်ခဲ့ကြပါတယ်ရှင်။
ဒါကတော့အကြမ်းဖက်ဖြိုခွဲမှုတွေရှိနေတဲ့ကြားကစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေရန်ကုန်မှာဆက်ရှိနေတဲ့အကြောင်းမဆုမွန်တင်ပြပေးကြတာပါခင်ဗျာ။